This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီဆရာနာရှင်ပြည်တို့ကနေကင်းဝေးပြီးကိုစိတ်နှစ်ပါးပေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။အခုချိန်ကစပြီးဒီဇင်ဘာလ17ရက်နေ့ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ဗီဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့လူဦးလင်ကာကဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
2024ခုနှစ်ဒီဇင်ဘာလ17ရက်နေ့မနက်ခင်းစရေသတင်းကောင်းနှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။ချင်းပြည်နယ်ချွန်ကျုံရွာကိုအကြမ်းဖက်စစ်ကောင်စီမှဘုံကျဲတက်ခိုက်မှုကြောင့်မိသားစုဝင်4ဦးသေဆုံးခဲ့ပြီး CDF ဟာကမှရှုံချတဲ့သတင်းကိုတင်ပြပေးကြပါတယ်။ဒီဇင်ဘာလ10ရက်နေ့မနက်2နာရီခန့်မှာအကြမ်းဖက်စစ်ကောင်စီကချင်းပြည်နယ်ချွန်ကျုံရွာကိုတိုက်လေရင်နဲ့နှစ်ကြိမ်တိတိဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရဲသားမိသားစုဝင်6ဦးနေထိုင်တဲ့နေအိမ်ပေါ်သို့ဘုံကျရောက်ပောက်ကွဲခဲ့ကမိသားစုဝင်4ဦးပွဲချင်းပြီးသေဆုံးခဲ့ပြီး2ဦးမှာထိခိုက်ဒဏ်ရာရရှိခဲ့ကြောင်း CDF ဟာကမှသတင်းထုတ်ပြန်ထားပါတယ်။ထို့နောက်ဒုတိယကြိမ်မြောက်ဘုံကျဲတိုက်ခိုက်မှုကြောင့်အရဲသား6ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်5လုံးပျက်စီးက7လုံးထိခိုက်မှုရှိခဲ့တယ်လို့ဖော်ပြထားပါတယ်။ထို့ကဲ့သို့စစ်ကောင်စီကအရသာနေထိုင်နေချွန်ကျုံကျွာပေါ်ရရကျရှိရှိဘုံကျဲတိုက်ခိုက်မှုပေါ် CDF ဟာခါမှပြင်းထန်စွာရှုံချတဲ့အပြင် War Crime လဲကျူးလွန်တာဖြစ်တဲ့အတွက်ကြောင့်လုံးဝလက်မခံကြောင်းသတင်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာပခုတ်ကူမြိုင်နယ်ပေါက်ဒေသတွေမှာစစ်ကောင်စီနဲ့တော်လှန်ရေးတပ်ဖွဲ့များထိတွေ့တိုက်ပွဲမှုများဖြစ်ပွားခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။မကွေးတိုင်းပေါက်မြို့နယ်မြိုင်မြို့နယ်နဲ့ပခုတ်ကူမြို့နယ်တို့မှာစစ်ကောင်စီရဲနဲ့ပြူစောတိပူးပေါင်းတပ်ဖွဲ့များနဲ့တော်လှန်ရေးပူးပေါင်းတပ်တို့ထိတွေ့တိုက်ပွဲများဖြစ်ပွားခဲ့တယ်လို့မြိုင်ပကဖကသတင်းထုတ်ပြန်ထားပါတယ်။မြိုင်မြို့နယ်မှာနိုဝင်ဘာလ20ရက်နေ့ကမိသက်ယုံရှိမှတက်ဆွဲထားတဲ့စစ်ကောင်စီအင်အား9ဦးခန့်ကင်းပုံးဝွချင်းစောင့်ကြိုတိုက်ခိုက်ခဲ့ရာရဲတပ်သား2ဦးသေဆုံးခဲ့ပြီးပြူစောတိနှစ်ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ဒီဇင်ဘာလ1ရက်နေ့မှာလေချောင်းစုံဂိတ်ကိုရိတ်ခါပိုးထွက်လာတဲ့စစ်ကောင်စီတပ်အင်အား18ဦးခန့်ကိုခြုံခိုးတိုက်ခိုက်ခဲ့ရာ3ဦးပြင်းထန်ဒဏ်ရာရရှိခဲ့ပြီးဒီဇင်ဘာ6ရက်နေ့မှာလေကင်းပုံးဝွနေတဲ့စစ်ကောင်စီတပ်အင်အား10ဦးခန့်ကိုဝင်ရောက်ပစ်ခတ်ခဲ့ရာ3ဦးခန့်ပြင်းထန်စွာဒဏ်ရာရရှိခဲ့ပါသေးတယ်။ဒါ့အပြင်မြိုင်မြို့နယ်ကန်နီပြူရွာနီးမှာလေနိုဝင်ဘာလ29ရက်နေ့30ရက်နေ့တို့မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးပြူစောတိ3ဦးသေဆုံးက6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။တွင်းမှာပြူစောတိရွာမှာလေနိုဝင်ဘာလ23ရက်18ရက်နေ့20ရက်နေ့တို့မှာတော်လင်းပူပေါင်းတပ်တွေထောင်ထားတဲ့မိုင်းနင်းမိပြီးရဲ2ဦးသေဆုံးခဲ့ကပြူစောတိ2ဦးခြေထောက်ဖြတ်ခဲ့ရတယ်လို့သိရှိရပါတယ်။အလားတူပခုတ်ကူမြို့နယ်မှာလည်းနိုဝင်ဘာလ20ရက်နေ့မှာအောင်တာပြူရွာနီးထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးပြူစောတိနှစ်ဦးသေဆုံးခဲ့က9ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီဇင်ဘာလ2ရက်နေ့မှာလည်းပခုတ်ကူကံမဒေသကံတော်ကျေးရွာကစစ်ကောင်စီဂိတ်ကိုဝင်ရောက်ပစ်ခတ်ခဲ့ရာစစ်ကောင်စီတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ထို့အပြင်ပေါင်မြို့နယ်မှာလည်းနိုဝင်ဘာလ22ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အတွင်းစီးပြားထေော်ကိုင်းပြူရွာများကိုဒရုန်းများနဲ့တိုက်ခိုက်ခဲ့ရာပြူ4ဦးသေဆုံးခဲ့ပြီး6ဦးဒဏ်ရာရရှိခဲ့ကပြူစောထီးများနဲ့မနေလိုတဲ့တန်ဃာတော်၄ပါးနဲ့ပြည်သူ73ဦးလည်းလာရောက်ပူးပေါင်းခဲ့တယ်လို့ဖော်ပြထားပါတယ်။ပေါင်းမြို့နယ်တောင်ပိုင်းမှာလည်းနိုဝင်ဘာလ2ရက်နေ့မှာတစ်ချိုကုန်းပြူများနဲ့၎င်း73ရက်နေ့မှာကိုင်းလေရဲစခန်းမှာစစ်သားများနဲ့၎င်း29ရက်နေ့မှာတစ်ချိုကုန်းပင်တောင်တက်ကုန်းရွာသစ်ပြူပူးပေါင်းအင်အားများနဲ့၎င်းဒီဇင်ဘာလ3ရက်နေ့8ရက်နေ့များမှာ၎င်း ပြူစောထီအင်အားများနဲ့ဝါကြောကြောက်ကာရွာနီးမှ၎င်းနေစဉ်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရှိရပါတယ်ဒါအပြင်အဆိုပါတိုက်ပွဲများအတွင်ပြူစောထီအများပြားသေဆုံးနိုင်တယ်လို့တိုက်ပွဲတွင်လက်နက်ကြီးပစ်ကူပေးရင်ကပ္ပါစာ24တရင်ကစစ်ကောင်စီတပ်ဖွဲ့120မမကြောင်းကွဲက3ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါတိုက်ခိုက်မှုများကိုမြိုင်းပကဖပေါက်ပကဖကဲမတပေါင်းစုပကဖအမှန်1နှင့်တရင်ပခုတ်ခုခရိုင်အမှန်1နှင့်5 6 9 18တရင်များ PLC တပေါင်းစုအညာမြေတပေါင်းစု AR down တပ်ဖွဲ့ဂလုံပြည်သူကာကွယ်တပ်ဖွဲ့တို့ကသူ့နေရာနဲ့သူပူးပေါင်းဆောင်ရွက်ခဲ့တာလို့သိရှိရပါတယ်ခင်ဗျာရွာတစ်ကျွာကိုဝင်ရောက်မိရှုနေတဲ့စစ်ကောင်စီတပ်တိုက်ခိုက်ခံရပြီး3ဦးသေဆုံးက2ဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းတရက်ခရိုင်မင်းတုံးမြို့နယ်ရွာတစ်ကျွာကိုဝင်ရောက်မိရှုဖျက်ဆီးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုဝင်ရောက်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်ဖွဲ့ဝင်3ဦးသေဆုံးခဲ့ပြီး2ဦးခန့်ဒဏ်ရာရရှိခဲ့တယ်လို့တရက်ခရိုင်အမှတ်လေးတရင်ကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ3ရက်နေ့မှစပြီးမင်းတုံးမြို့နယ်ကမြောက်ပြင်ကျိုးဝရွာတစ်ကျွာများကိုစစ်ကြောင်းထိုးဝင်ရောက်တဲ့အင်အား80ခန့်ပါစစ်ကောင်စီစစ်ကြောင်းဟာဒီဇင်ဘာလ6ရက်နေ့မှာရွာတိကျွာကိုဝင်ရောက်မိရှုခဲ့ခြင်းဖြစ်ပါတယ်ညနေ4နာရီခွဲခန့်အချိန်မှာစတင်မိရှုနေတဲ့အဆိုပါစစ်ကြောင်းကို9နာရီမိနစ်40ခန့်မှာဝင်ရောက်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား3ဦးမျက်မြင်သေဆုံးခဲ့ပြီး2ဦးခန့်ထိခိုက်ဒဏ်ရာရရှိသွားတယ်လို့သိရှိရပါတယ်မိနစ်20ခန့်ကြာမြင့်ခဲ့တဲ့အဆိုပါတိုက်ပွဲအတွင်းမှာတရက်ခရိုင်အမှတ်လေးတရင်မှာရဲဘော်တဦးလည်းခြေထောက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ထို့သို့တိုက်ခိုက်ခံရပြီးနောက်ပြန်လည်ဆုတ်ခွာခဲ့တဲ့စစ်ကောင်စီတပ်ဟာလမ်းတစ်လျှောက်စွန့်လွတ်မိုင်းနေမြုပ်မိုင်းများထောင်ထားခဲ့ပြီးမင်းနှုံမြို့နယ်ကအင်အားထပ်ပေါင်းကမြောက်ပြင်းကျွာမှာအင်အား100ခန့်နဲ့ဖုံးရင်ကြောင်ဝင်တွင်ဝင်ရောက်နေရယူတက်ဆွဲထားတယ်လို့ဖော်ပြထားပါတယ်စစ်ကောင်စီစစ်ကြောင်းကမိရှုဖျက်ဆီးခဲ့တာကြောင့်ရွာတစ်ကျွာကဒေသခံပြည်သူလူထုရဲ့နေအိမ်60ကျော်မိလောင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာတောင်ကုတ်ကိုစစ်ကောင်စီကထပ်မံပုံကျဲတိုက်ခိုက်ခဲ့တာကြောင့်နေအိမ်ရှစ်လုံးထက်မနည်းမိလောင်ပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်တောင်ကုန်းမြို့ကံပိုင်ရက်ွက်ကိုစစ်ကောင်စီကထပ်မံဘုံကျဲတိုက်ခိုက်ခဲ့တာကြောင့်နေအိမ်ရှစ်လုံးထက်မနည်းမိလောင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရှိရပါတယ်။ဒီဇင်ဘာလ9ရက်နေ့ည9နာရီခန့်မှာစစ်ကောင်စီက Jet Fighter နဲ့ကံပိုင်ရက်ွက်တန်တွဲလမ်းကွာစုံကိုထပ်မံဘုံကျဲတိုက်ခိုက်ခဲ့ခြင်းဖြစ်ပါတယ်။ထို့သောဘုံကျဲတိုက်ခိုက်ခဲ့ရတာကြောင့်တန်တွဲလမ်းကွာစုံသားကအရက်သားပြည်သူပိုင်းနေအိမ်ရှစ်လုံးထက်မနည်းမိလောင်ပျက်စီးခဲ့ရတယ်လို့သိရှိရပါတယ်။ဒီခဲ့တဲ့ဒီဇင်ဘာ4ရက်နေ့ကလေအဆိုပါတန်တွဲလမ်းကွာစုံကိုစစ်ကောင်စီက Jet Fighter နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ခရီးရန်ဖျားအကြောင်းနဲ့နေအိမ်15လုံးမီးလောင်ပျက်စီးခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာ။နောင်ချိုမှာစစ်ကောင်စီတပ်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးထိမှန်ခဲ့ပြီးဒေသခံတအူးသေဆုံးက3ဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာစစ်ကောင်စီတပ်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးထိမှန်ခဲ့တာကြောင့်ဒေသခံတဦးသေဆုံးက3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PSIF TNLA ကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ10ရက်နေ့လယ်7နာရီချိန်မှာစစ်ကောင်စီရဲ့ဗန်ဘေးတပ်စခန်းကနေပစ်ခတ်ခဲ့တဲ့လက်နက်ကြီးတစ်လုံးဟာနောင်ချိုတရုတ်ကုန်းရပ်ကွက်တည်းသို့ကြားရောက်ပောက်ကွဲခဲ့တာကြောင့်အသက်52နှစ်အရွယ်ဦးဖိုးရှုပ်ဆိုသူသေဆုံးခဲ့ရတယ်လို့ဆိုပါတယ်။အလားတူဒီဇင်ဘာလ9ရက်နေ့မွန်လင်း12နာရီခွဲအချိန်ခန့်မှာတရက်ကုန်းတောင်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကဆန်မစိန်ကျွာကိုလက်နက်ကြီး3လုံးပစ်ခတ်ခဲ့တယ်လို့ဆိုပါတယ်အဆိုပါလက်နက်ကြီး3လုံးဟာအမှတ်1တကြားစက်ရုံဝင်းအတွင်းနဲ့စက်ရုံဘေးမှာကြားရောက်ပောက်ကွဲခဲ့ပြီးစက်ရုံဝင်းတန်းအမျိုးသား2ဦးနဲ့အမျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။၎င်းအမျိုးသား2ဦးဟာဦးခေါင်းမှာထိမှန်ဒဏ်ရာရရှိခဲ့ပြီးအမျိုးသမီး2ဦးကတော့ပေါင်မှာဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။MSRF မှာရဲဘော်တင်များရဲ့အခြေခံစစ်တင်တန်းအပတ်စဉ်နှင့်တင်းနှန်းစင်ပွဲခန်းနာကျင်းပပြုလုပ်တဲ့တရင်ကိုတင်ပြပေးကြပါမယ်။မွန်ပြည်နယ်တော်လှန်ရေးတပ် MSRF မှာဦးစီးပြုလုပ်တဲ့အခြေခံစစ်တင်တန်းအပတ်စဉ်နှင့်တင်းနှန်းစင်ပွဲခန်းနာကိုဒီဇင်ဘာလ9ရက်နေ့မှာလွတ်မြောက်နေမြေတနေရာ၌ကျင်းပပြုလုပ်ခဲ့ကြောင်းတရင်ထုတ်ပြန်ထားပါတယ်။အခြေခံစစ်တင်တန်းစင်ပွဲကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ဥက္ကဋ္ဌနာမွန်ဆိုင် MSFC ကာကွယ်ရေးဌာနဌာနမှူးနာဒဲပလဟန်တာပြည်သူ့ကာကွယ်ရေးတပ်မတော်ဗျူဟာ33ဗျူဟာမှူးစောတာကိုမွန်ပြည်တော်လှန်ရေးတပ် MSRF ပြည်သူ့ကာကွယ်ရေးတပ်မတော်ဒေါနာတယင်မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တယင်တီ ရေးသိမ်းငန်းနဲ့ကံပေါက်ပြည်သူကာကွယ်တပ်ဖွဲ့ KBDF မှတာဝန်ရှိသူများရဲဘော်များတက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်အခြေခံစစ်တင်တဲ့အပတ်စဉ်နှစ်ဟာမွန်ပြည်တော်လှန်ရေးတပ် MSRF နဲ့မဟာမိတ်တရင်တပ်ဖွဲ့များထံသို့ရောက်ရှိလာတဲ့ရဲဘော်တပ်များအတွက်ပို့ချတဲ့အခြေခံစစ်တင်တန်းဖြစ်တယ်လို့သိရှိရပါတယ်။အခြေခံစစ်တင်တဲ့အပတ်စဉ်နှစ်မှာမွန်ပြည်တော်လှန်ရေးတပ် MSRF ပြည်သူ့ကာကွယ်တပ်မတော်ဒေါနာတရင်ကံပေါက်ပြည်သူ့ကာကွယ်တပ်ဖွဲ့ KBDF နဲ့ရေးသိမ်းငန်းအဖွဲ့မှရဲဘော်တပ်များပါဝင်တက်ရောက်ခဲ့ကြကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။လောင်ကစားဝိုင်းများမှာပါဝင်ပတ်သက်နေသူများကိုတရိပ်ပေးထားပြီးဖန်းစည်းစစ်ဆေးအရေးယူသွားမယ်လို့မြိုင်ပကဖကသတင်းထုတ်ပြန်ထားတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။မြိုင်မြို့နယ်တွင်တော်လိုင်းအဖွဲ့စည်းများကလောင်ကစားဝိုင်းများနဲ့ပတ်သက်ဆက်နွယ်နေခြင်းကိုတရိပ်ပေးထားပြီးဖန်းစည်းအရေးယူမှုများပြုလုပ်သွားမယ်လို့မြိုင်ပကဖကဒီဇင်ဘာလ10ရက်နေ့မှာအသိပေးထုတ်ပြန်ထားပါတယ်။မြို့နယ်တွင်လောင်ကစားဝိုင်းများမပြုတ်လုစေရည်အကြိမ်ကြိမ်တားမြစ်ခဲ့ပေမယ့်မြေပြင်မှာဆက်လုံနေကြတာကိုပြည်သူလူထုရဲ့တိုင်တန်းချက်အရကြားသိနေရပြီးတော်လိုင်းအဖွဲ့စည်းများနဲ့ဆက်နွယ်နေတာကိုလက်တွေ့ကြတွေ့မြင်နေရတယ်လို့ဖော်ပြထားပါတယ်တော်လိုင်းကလာအရှိန်ဟုန်မပြတ်စေရည်တွန်းထိုးဆောင်ရွက်နေရမယ့်အချိန်မှာလောင်ကစားပြုလုပ်မှုများကြောင့်တော်လိုင်းလုပ်ငန်းများရောကျနေခြင်းစီးပွားရေးပြပြခြင်းခိုက်ရန်ဖြစ်ပွားနိုင်ခြင်းအများပြည်သူအမြင်မှာအထင်သေးခံရခြင်းယုံကြည်မှုမရှိခြင်းမြို့နယ်တွင်ကိုဆိုလူနိုင်ကိစ္စရက်များနဲ့တက်ဖြတ်လူရက်မှုများဖြစ်ပေါ်လာခြင်းစတဲ့စိုးကျိုးများဖြစ်နိုင်တယ်လို့ဆိုပါတယ်ဒါကြောင့်တော်လိုင်းတက်ဖွဲ့ဝင်များလောင်ကစားကိစ္စရက်များမှာပါဝင်ပတ်သက်ခြင်းမပြုစေရည်အတွက်ခေါင်းဆောင်များမှာနေ့စဉ်ပြောကြားပေးရနေလောင်ကစားကိစ္စရက်များကိုစုံစမ်းစစ်ဆေးဖမ်းဆီးရန်လိုအပ်တယ်လို့မြိုင်ပကဖကပြောပါတယ်မြိုင်မြို့နယ်တွင်လောင်ကစားဝိုင်းများပြုလုပ်နေသည်ကိုဝင်ရောက်ဖမ်းဆီးခဲ့ပါကဦးဆောင်ပြုလုပ်သူဟာထိရောက်စာရေးယူသွားမှဖြစ်ပြီးလောင်ကစားဝိုင်းတွင်ကငွေကြေးနဲ့ပစ္စည်းများကိုမြို့နယ်တွင်လိုအပ်တဲ့နေရာတွေမှာအသုံးပြုသွားမယ်လို့ဆိုပါတယ်ဒါအပြင်မြို့နယ်တွင်းနဲ့ထိဆက်မြို့နယ်များမှာမြေသူမဆိုးမူးယစ်ဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့ဆေးဝါးများရောင်းချတုံးဆွဲခြင်းများရှိနေတယ်လို့တိုင်တန်းလာပါကဝင်ရောက်ဖမ်းဆီးပြီးပြည်သူလူထုရဲ့ရှေ့ပေါက်မှာတရားစီရင်သွားမယ်လို့လည်းဖော်ပြထားရှိပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်မင်းစစ်သွင်းနဲ့ခါရှယ်တို့ပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်သာပါ
စီရေးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုရန်နိုင်မှဖတ်ကြားတင်ပြပေးပါရမရှင
်။ Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2024ခုနှစ်ဒီဇင်ဘာလ17ရက်နေ့ခင်းမှာတင်ပြပေးမယ်။ Radio NUG ပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့ဆီးရီးယားနိုင်ငံမှာအာဏာရှင်ခေါင်းဆောင်တယောက်အရှုံးပေးထွက်ပြေးရသလိုမျိုးမြန်မာဆီးအာဏာရှင်ခေါင်းဆောင်တွေလက်မြောက်အရှုံးပေးသွားအောင် NUG အစိုးရတစ်ဖွဲ့လုံးကအလုံးနဲ့သက်သေပြဖို့ယာယီသမ္မတပြောကြားလိုက်တဲ့သတင်းပဲဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီဇင်ဘာလ10ရက်မှာကျင်းပခဲ့တဲ့30မြင်းဆောင်2024အစိုးရဖွဲ့စည်းပွဲမှာယာယီသမ္မတဒေါ်လာရှိလာကဆီးရီးယားနိုင်ငံမှာအာဏာရှင်ခေါင်းဆောင်တယောက်အရှုံးပေးထွက်ပြေးရသလိုမျိုးမြန်မာဆီးအာဏာရှင်ခေါင်းဆောင်တွေလက်မြောက်အရှုံးပေးသွားအောင် NUG အစိုးရတစ်ဖွဲ့လုံးကအလုံးနဲ့သက်သေပြဖို့ပြောကြားလိုက်ပါတယ်။ဒီအပိုင်းမှာဆီးရီးယားမှာအာဏာရှင်သမ္မတဘာရှားအာဆတ်ပြုတ်ကျသွားပြီးတော်လိုင်းအင်အားစုတွေအောင်းမွေးခလိုက်တဲ့သတင်းဟာကျွန်တော်တို့နိုင်ငံအတွက်လည်းအားတက်စရာဖြစ်တယ်လို့ပြောချင်ပါတယ်။အခုကျွန်တော်တို့ရဲ့ຫນွေဦးတော်လိုင်းရေးမှလည်းအာဏာရှင်စစ်ကောင်စီခေါင်းဆောင်တွေကိုပြည်သူလူထုဟာအဆုံးသတ်ဤကုန်းချုပ်ပေးနိုင်တယ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဆီးရီးယားနိုင်ငံမှာအာဏာရှင်ခေါင်းဆောင်တယောက်အရှုံးပေးထွက်ပြေးရသလိုမျိုးကျွန်တော်တို့နိုင်ငံမှာလည်းအာဏာရှင်ခေါင်းဆောင်တွေလက်မြောက်အရှုံးပေးသွားအောင်ကျွန်တော်တို့အစိုးရတစ်ဖွဲ့လုံးကအလုံးနဲ့တက်တည်ပြဖို့လိုတယ်လို့ယုံကြည်ပါတယ်လို့ယာယီသမ္မတကပြောကြားလိုက်ပါတယ်။အချိန်နဲ့ဒီဟာလူကိုမဆောင်ဘူးဆိုတဲ့စကားရှိပါတယ်။တော်လိုင်းဒီကလည်းကျွန်တော်တို့ကိုစောင့်နေမှာမဟုတ်ပါဘူး။လက်ရှိຫນွေဦးတော်လိုင်းလှိုင်းလုံးဟာကျွန်တော်တို့နိုင်ငံရဲ့တော်လိုင်းသမိုင်းတွေထဲမှာအကြီးမားဆုံးနဲ့အကျယ်ပြန့်ဆုံးသောတော်လိုင်းလှိုင်းလုံးကြီးဖြစ်ပါတယ်။အဲဒါကိုကျွန်တော်တို့အနေနဲ့ဒင်းပြေကြက်ပြေရှေ့ဆောင်ရှေ့ရွက်မပြုတ်နိုင်ဘူးဆိုရင်ကျွန်တော်တို့ဟာလှိုင်းထဲမှာမြုပ်သွားတဲ့သူတွေဖြစ်သွားနိုင်ပါတယ်လို့ဆိုပါတယ်။တော်လိုင်းအလုတ်ဆိုတာဟာခြေတစ်ဖက်လှမ်းထားရုံနဲ့မလုံလောက်ဘူးလို့ပြောချင်ပါတယ်။တော်လိုင်းအလုတ်မှာခြေစုံရက်မြုပ်နှံမှာလူတို့ကအားကိုးတိုက်တဲ့ခေါင်းဆောင်တိုင်းပြည်နယ်လူအဖွဲ့စည်းကအားကိုးတိုက်တဲ့ခေါင်းဆောင်တွေဖြစ်နိုင်တယ်ဆိုတာလုံးဝမေ့လို့မရပါဘူး။ကျွန်တော်တို့ဟာတစ်ချိန်ကျရင်ຫນွေဦးတော်လိုင်းသမိုင်းအကြောင်းကျွန်တော်တို့မြင့်မြတ်တွေကိုပြန်ပြောပြတဲ့အခါမှာငါတို့တို့တွေဟာဘလောက်ယုံကြည်ချက်ပြင်းထန်ခဲ့ကြောင်းငါတို့ဟာဘလောက်ထိခြေစုံရက်မြုပ်နှံခဲ့သူတွေဖြစ်ကြောင်းပြန်ပြောပြပြီးဂုဏ်ယူနိုင်ဖို့လိုပါတယ်လို့ယာယီသမ္မတကပြောကြားခဲ့ပါတယ်ခင်ဗျာ။ ခုတခါအပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာနဲ့ UDH နဲ့စစ်တီချင်းဝ COC ပိုက်တွေကိုတရုတ်ဖော်ထားတဲ့လက်ကမ်းအစားဆောင်တွေကိုလူ့ခွင့်ရေးနေ့မှာအထူးကထားဖြန့်ဝေခဲ့တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာနဲ့ UDH နဲ့စစ်တီချင်းဝ COC ပိုက်တွေကိုတရုတ်ဖော်ထားတဲ့လက်ကမ်းအစားဆောင်တွေကိုလူ့ခွင့်ရေးနေ့မှာအထူးကထားဖြန့်ဝေခဲ့တယ်လို့ဒီဇင်ဘာလ10ရက်မှာလူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကအသိပေးဆိုထားပါတယ်။ဒီနေ့လူ့ခွင့်ရေးနေ့မှာပြည်သူတွေကြားတဲ့နဲ့အစိုးရအုပ်ချုပ်ရေးကာကွယ်ရေးတပ်ဖွဲ့တွေကြားတဲ့အထူးကထားဖြန့်တာကတော့ပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာတဲ့ UDH နဲ့စစ်တီချင်းကို COC ပိုက်တွေကိုတရုတ်ပေါ်ထားတဲ့လက်ကမ်းစားဆောင်တွေပဲဖြစ်ပါတယ်။ပြည်သူတွေကြားထဲမှာရှိနေတဲ့ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြည်သူတွေရဲ့လူ့ခွင့်ရေးကိုလေးစားကာကွယ်ပေးဖို့တောင်းဝန်ရှိတာကိုသိရှိဖို့အတွက်ပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာတန်းကိုဖြန့်ဝေခြင်းဖြစ်ပါတယ်။တစ်ဖက်မှာလည်းပြည်သူမုံရင်ဆရှုံးမယ်ပြည်သူမပါရင်တော်လှန်ရေးမနိုင်ဘူးဆိုတဲ့အတိုင်းပြည်သူလူထုပေါ်မှာလက်နက်ကိုင်ပြီးအနိုင်ကျင့်တဲ့စော်ကားတဲ့ပူကြတဲ့သူတွေမဖြစ်ဖို့ရည်ရွယ်ပြီးပြတ်ထန်းထားတဲ့စစ်တီချင်းဝတ်တွေကိုကောင်းကောင်းမုံမုံကြီးညက်နားလေသဘောပေါက်ဖို့လိုအပ်ပါတယ်။နားလေသဘောပေါက်ရုံမကပဲကျင့်သုံးဖို့အတွက်လည်းအထူးရေးကြီးပါတယ်လို့ဝန်ကြီးကဆိုပါတယ်။ဒီလက်ကမ်းစားဆောင်တွေကိုအဓိကထားဖြန့်ဝေရမှာဖြန့်ဝေမှုတွေအားကောင်းခဲ့ပြီးဖြန့်ဝေမှုနဲ့ပတ်သက်ပြီးတော့အသိပညာတိုးမြှင့်မှုရရှိခဲ့တယ်လို့လည်းသတင်းရရှိပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော်လန်ရေးလုပ်နေပေမဲ့လူခွင့်ရေးကိုမေးထားလို့မရပဲတော်လန်ရေးနဲ့လူခွင့်ရေးကိုအတူဖော်ဆောင်ရမှာဖြစ်တယ်လို့ပြည်တော်စုဝန်ကြီးနော်စုစန္နာလှလှဆိုပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။တော်လန်ရေးလုပ်နေပေမဲ့လူခွင့်ရေးကိုမေးထားလို့မရပဲတော်လန်ရင်းနဲ့လူခွင့်ရေးကိုအတူဖော်ဆောင်ရမှာဖြစ်တယ်လို့ဒီဇင်ဘာလတွင်ကျင်းပခဲ့တဲ့လူခွင့်ရေးစကားဝိုင်းမှာမြို့သမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနပြည်တော်စုဝန်ကြီးနော်စုစန္နာလှလှဆိုကပြောကြားခဲ့ပါတယ်။ကျမတို့ကတော်လန်ရေးလုပ်နေပေမဲ့လူခွင့်ရေးကိုရှော့ထားလို့မရဘူး။တော်လန်ရေးထဲမှာစင်းခဏမှတ်ထားလိုက်လို့မရဘူး။တော်လန်ရင်းနဲ့လူခွင့်ရေးကိုဖော်ဆောင်ရမှာဖြစ်တယ်မြို့သမီးအခွင့်အရေးကိုရရှိအောင်စ조사ပေးရမှာဖြစ်တယ် LGBT rights ကိုလည်းမေးထားလို့မရပါဘူးဒါကြောင့် NUG ဆိုရစတင်ဖွဲ့စည်းကလေးကကလေးသူငယ်အခွင့်အရေးကာကွယ်ရေးမူဝါဒလုပ်ငန်းခွင်လိမ်မိုင်းဆိုင်ရာထိပါနှောက်ယှက်မှုကာကွယ်ရေးမူဝါဒတွေကိုလည်းချမှတ်ပြီးဖြစ်ပါတယ်လို့ဝန်ကြီးကပြောကြားခဲ့ပါတယ်တော်လိုင်းရေးကာလမှာတော်လိုင်းအင်အားစုတည်တည်နေနဲ့လူအခွင့်အရေးလေးစားလိုက်နာအောင်ဆောင်ရွက်ကြိုးပမ်းကြရမှာအမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနဟာအားကျုံးမှန်တက်ပါဝင်ခဲ့ပါတယ်ခင်ဗျာအခုတခါနိုင်ငံတကာလူ့ခွင့်ရေးနဲ့အကျိုးအထိမ်းအမှတ်ပွဲအနေနဲ့စာရေးဆရာမမတ်တီတာစန်းချောင်းက Freedom of Expression ခေါင်းစဉ်ဖြင့်ဟောပြောခဲ့တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။2024ခုနှစ်နိုင်ငံတကာလူ့ခွင့်ရေးနဲ့အကျိုးအထိမ်းအမှတ်ပွဲအနေနဲ့စာရေးဆရာမမတ်တီတာစန်းချောင်းက Freedom of Expression ခေါင်းစဉ်ဖြင့်ဇွန်လတဆင့်ပြောကြားခဲ့ပါတယ်။လူ့ခွင့်ရေးများထဲမှမြန်မာနိုင်ငံမှာဆက်ရတော့သိမ်းပြီးတဲ့နောက်ဆုံးရှုံးနေတဲ့လူလက်စွာဖော်ထုတ်ရေးခွင့်နဲ့ပတ်သက်ပြီးသိရှိနိုင်စေဖို့ရည်ရွယ်ကျင်းပခဲ့တာဖြစ်ပါတယ်။ဇွန်လတဆင့်ဖွဲ့စည်းပေါင်းစုံကစုစုပေါင်း82ဦးထိထက်ရောက်ခဲ့ကြပြီးမြေပြင်မှာတမမြေမြို့သမီးအခွင့်ရေးအင်အားစုမှပြည်သူလူထုနဲ့အတူပရောဂျက်တာကတဆင့်တက်ရောက်နားထောင်ခဲ့ကြတယ်လို့သတင်းရရှိပါရခင်ဗျာအခုဆက်လက်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေကိုအ мян ဆုံးရပ်တန့်ဖို့အတွက်စစ်ကောင်စီကို ICC ကဖမ်းဝရမ်းထုတ်ပြန်ပြီးချက်ချင်းအရေးယူဆောင်ရွက်ရန်ထုတ်ပြန်တဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။လူခွင့်ရေးချိုးဖောက်မှုတွေကိုအ мян ဆုံးရပ်တန့်ဖို့အတွက်အာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာယာစုခုံရုံး ICC မှဖမ်းဝရမ်းထုတ်ပြန်ပြီးချက်ချင်းအရေးယူဆောင်ရွက်ရန်အချိန်ရောက်ရှိကြောင်းဒီဇင်ဘာလ10ရက်နေ့မှာကြေညာခဲ့တဲ့86ချိန်မြောက်ပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့မှာကချင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ KHRW ကသတင်းထုတ်ပြန်ပါတယ်။မိမိတို့နိုင်ငံဟာနှစ်ပေါင်းများစွာအာဏာရှင်စနစ်ဆေးဥချုပ်မှုကြောင့်ပြည်သူလူထုတွေဟာအခြေခံလူခွင့်ရေးတွေကိုဒီကနေ့အချိန်ထိချိုးဖောက်ခံရပြီးအာဏာသိမ်းစစ်ကောင်စီရဲ့လက်နက်အုပ်ချုပ်မှုကာလတွင်လူခွင့်ရေးချိုးဖောက်မှုနှုံပုံမှန်မြင့်လာနေကပြည်သူလူထုများပေါ်မှာအာဏာသိမ်းစစ်ကောင်စီဟာဒီလမ်းမျိုးစုံနဲ့နိုင်ငံတကာလူခွင့်ရေးတွေကိုအများဆုံးချိုးဖောက်နေတဲ့လက်နက်ကင်တပ်ဖွဲ့ဖြစ်တယ်လို့ဖော်ပြထားပါတယ်အာဏာသိမ်းစစ်ကောင်စီဟာပြည်သူလူထုတွေကိုစစ်တိုက်လေရင်နဲ့လေကြောင်းတိုက်ခိုက်ရေးစနစ်ဖြင့်ရည်ရွယ်ချက်ရှိရှိဘုံကျဲတိုက်ခိုက်သတ်ဖြတ်ခြင်းဘာသာရေးဖျားချောင်းဆောင်များကိုဘုံကျဲတိုက်ခိုက်ခြင်းကလေးသူငယ်များနဲ့မြို့သူမြို့သားပေါ်ချမ်းဖတ်ခြင်းနဲ့သတင်းအမှောင်ချတိုက်ခိုက်ခြင်းတွေကိုနေ့စဉ်နဲ့အမျှပေါ်ပေါ်ထင်ထင်ဆက်လက်ကျူးလွန်ချိုးဖောက်နေလျက်ရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာအခုတခါဂံကောမြို့နယ်မှပလဲမြို့နယ်တွင်ခုံလုံနေတဲ့အမဲစစ်ရှောင်းများအားပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့ကတွားရောက်ထောက်ပံ့ခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့လူသားစာနာတာဝန်ခံတဲ့တူတတော်တာဝန်ခံမြို့နယ်ပါဖဖွဲ့ဝင်များပညာရေးဘုတ်ဖွဲ့ဝင်များမြို့နယ်ပါလဖဖွဲ့များတိုက်နယ်ပါဖလူသားစာနာတာဝန်ခံတိုက်နယ်ပကဖတာဝန်ခံတဲ့ဖွဲ့ဝင်များကြောတိုက်နယ်ပါဖပကဖများတို့ဟာဂံကောမြို့နယ်ကြောမြို့အနီးမှနေရက်မပြတ်နိုင်တဲ့စစ်ဘေးရှောင်ပြည်သူများထံကိုတွားရောက်ခဲ့ကြောင်းသတင်းရရှိပါတယ်။လူသားစာနာတာဝန်ခံတဲ့ဖွဲ့တွေဟာစစ်ဘေးရှောင်ရေရှည်နေထိုင်သွားလာနိုင်ရေးကလေးများစင်စစ်မပြတ်ပညာသင်ယူနိုင်ရေးတည်တော်ကြုံဝင်တွင်သင်ရန်စရမော်ရောင်းနဲ့ညီနေထိုင်သွားလာလုပ်ကိုင်နိုင်ရေးဒေသတွင်းအခအားလျော်စွာထုတ်ပြန်တဲ့ဒေသန္တရအမိန့်များနာခံပေးရန်တို့နဲ့အားပေးစကားများပြောကြားခဲ့ကြပြီးလူသားစာနာကူညီများထောက်ပံ့ပေးအပ်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။လူသားစာနာကူညီများပေးရရာမှာလူသားစာနာတာဝန်ခံမှအကူအညီတောင်းခံမှုကြောင့်ရက်ဘက်ဖွဲ့စည်းများမှလှူဒန်းထားတဲ့ငွေကျပ်83,000နဲ့ဆန်ဆယ်အိတ်စီပိတ်တာ20အနည်းငယ်မျိုးစုံတခြားအဝတ်ထည်များကိုထောက်ပံ့ကူညီပေးကြခဲ့တယ်လို့သိရှိရပါတယ်။ ်ပလဲမြုံနယ်တွင်ထတ်တုံးနေထိုင်တဲ့ဆစ်ဆောင်ကန့်တစ်ခုဖြစ်တဲ့အတွက်အမိုးကားဆောင်းချင်းအောင်ရိတ်ခါမျိုးစုံအိမ်သာကလေးများပညာသင်ကြားနိုင်မှုအတွက်တင်တော့ကူပစ္စည်းများစာရေးကိရိယာများအရေးတကြီးလိုအပ်နေတဲ့အတွက်ကြောင့်ဖွဲ့စည်းများလူရှင်များအနေနဲ့အမြန်ဆုံးကူညီများပေးသွားကြပါရန်လေးစားစွာဖြင့်မေတ္တာရပ်ခံထားပါရခင်ဗျာ။အခုနောက်ဆုံးပြည်သူပန်းတိုင်းမှထုတ်ဝေတဲ့စီရင်ခံစာကိုမီဇိုရန်ပြည်နယ်မှဆိုရဌာနနဲ့အဖွဲ့အစည်းချုပ်ကိုပေးအပ်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါလိမ့်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရှိဝန်ကြီးချုပ်ရုံးအထွေမှုပြည်ထရေးဌာနနဲ့ CID တပ်ဖွဲ့မှတာဝန်ရှိသူများနဲ့မီဇိုကျောင်းသားတမကဥက္ကဋ္ဌတို့အားပြည်သူပန်းတိုင်းဖွဲ့ဝင်ကိုကောင်းသူဝင်းက2024နိုဝင်ဘာလနောက်ဆုံးပတ်နဲ့ဒီဇင်ဘာလပထမပတ်တို့မှသွားရောက်တွေ့ဆုံကပြည်သူပန်းတိုင်းကထုတ်ဝေထားတဲ့အဟောင်းဆွန်၍အသက်တည်ဆောက်ခြင်းသို့မဟုတ်လူဦးတော်လှန်ရေးသို့ပတ်ပြောင်းပူပေါင်းခြင်း Out with the old in with the new defecting to Myanmar Spring Revolution စင်ကာစာဆောင်များကိုပြည့်ရခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဘက်ကူပြောင်းလာတဲ့ defectors များထံမှမြန်မာစစ်တပ်အတွင်းကြုံတွေ့ခံရတဲ့အခြေအနေများစကားသံများကိုသိရှိစေရန်နဲ့ defectors ရေးရာကိစ္စများကိုလေ့လာဖတ်ရှုကာပုံမှန်နားလည်ပြီးအကူအညီပေးနိုင်စေရန်ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။အခုစင်ကာစာဟာပြည်သူပန်းတိုင်းရဲ့ပထမဆုံးစင်ကာစာဖြစ်ပြီးအထွေးခေါ်လန့်အစီအစဉ်များမှာတင်ဆက်ခဲ့တဲ့ဗတ်ပြောင်းခဲ့သူများရဲ့နိုင်ငံရေးအမြင်အထွေးခေါ်နဲ့အကြံပြုချက်များကိုစူးစီးပေးထားခြင်းဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မစ်တီဟန်မင်းစစ်သွင်းနဲ့ကာရှယ်ရိုကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုမျိုးကြီးကိုနာတော်တာဆင်နေတဲ့ပရိသတ်များရှင်အခုတစ်ခါနားဆင်ကြရမှာကတော့တော်လန်ရေးကဗျာအနေနဲ့နေဖုံးလက်ရေးသားပြီးညနှင်းယူနေရုပ်ဖတ်ထားတဲ့ဆိုပါစို့လို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
်ဆိုပါစို့မြန်မာနိုင်ငံကလမ်းမတွေထက်ပွင့်ထွက်ခဲ့ရတဲ့ဦးခေါင်းတွေများစွာခမားသားသမီးတယောက်ယောက်ရဲ့ကောင်းပါခဲ့ဆိုပါစို့ကားနောက်ခံတဲ့တားငယ်ရဲ့သွေးတွေနဲ့ဆူရွှဲငါသားလေးတည်သွားတာငါသားလေးတည်သွားတာလို့အော်ဟစ်ငိုဘွယ်ဝင်ခဲ့ရသူဟာခမားသာဖြစ်ခဲ့ဆိုပါစို့စစ်ကြောရေးစခန်းတွေမှာမဆက်သေးဘူးအဆစ်တွေလောင်းထက်ငဲပါဦးမိမအင်္ဂါကိုပိတ်ပိတ်ကန်လက်တွေတချောင်းချင်းတချောင်းချင်းဖြတ်အရက်ဆက်ဆုံးနီးလန်းတွေနဲ့ညင်ပန်းတက်ဖြတ်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေခမားရဲ့မောင်နှမတယောက်ယောက်ပါခဲ့မယ်ဆိုပါစို့အေးအေးလူလူတရားမှတ်နေရင်ဘဲရမှန်မသိတဲ့လူသက်လက်နက်နဲ့ရုပ်ရည်ကြီးအသက်ခံလိုက်ရတဲ့တက်ကြီးရွယ်ဦးခမားရဲ့အဖိုးဒါမှမဟုတ်အဖွားပါသွားခဲ့ဆိုပါစို့ပြူဆိုမူဆိုရွာနာကလမ်းနေပြီကားတွေပေါ်ကျိုးတုတ်တယ်ခလေးငယ်တွေအပါဝင်အဆုလိုက်အပြုံလိုက်ရီးရှို့တက်ခံရသူတွေကခမားရဲ့လူသားစုကိုတယောက်ယောက်ပါသွားခဲ့ဆိုလက်ထုတ်တော်ရွာဖုန်ကြီးချောင်းဝင်းတနေရာမှာပြစ်တက်ခံလိုက်ရတဲ့စစ်ဘေးရှောင်မိကြမှာတေချင်အောင်ဆောင်ပြီးထွက်ပြေးလွတ်မြောက်လာခဲ့သူတယောက်ခမားသာဖြစ်ခဲ့ဆိုပါစို့44လမ်းတိုက်ခေါင်မိုးတစ်ခုပေါ်ကနေအလွတ်ကြီးခုန်ချသေလိုက်ရတဲ့လူငယ်တွေပဲခမားရဲ့သားပါသွားခဲ့ဆိုပါစို့မိုးပေါ်ကကြက်ကြလာတဲ့ပေါင်900ဘုံးနေကြခြေတော်လေးတစ်ဖက်ထင်းနဲ့လက်ကလေးတစ်ပိုင်းထင်းနဲ့ကြိုခဲရတဲ့ကလေးငယ်ကိုဝင်ဆောင်မိခင်တွေရဲ့ဇာပနာတွေခမားရဲ့ဇနီးခမားရဲ့ကလေးပါခဲ့
ဆိုတော့ကလေးတွေကိုလုံးနဲ့ပြီးသူ့ရဲ့ရာသူ့တို့ကအားမို့
ဗစီကြီးလေးချောင်းတိုက်ခိုက်မှုအပြီးသူ့သမီးလေးကိုအစအနတော့ရှာမတွေ့တော့တဲ့ဖခင်တယောက်ခမားကိုယ်တိုင်သာဖြစ်ခဲ့
ကျွန်တော်သမီးမှာကျွန်တော်အနောသားလေးရဲ့တွေးပလို့ဒီချီရလက်ရာတွေးပလို့ဒီကျွန်တ
ော်လက်ရကုံကြေးရွာကစာတင်ကြောင်းနဲ့ဂျဟတ်ရင်နဲ့ပြစ်တက်ခံလိုက်ရတဲ့ကလေးငယ်ခမားရဲ့သမီးငယ်လေးပါသွားခဲ့ဆိုပါစို့မုံတိုင်းမင်းရွာဖုန်ကြီးเจ้าနှစ်ပေလက်ပြန်ကျိုးတုတ်လူသက်အလောင်းဖြောက်ခံလိုက်ရတဲ့ရွာသူရွာသားတွေလည်းခမားလည်းလက်ပြန်ကျိုးတုတ်ခံခဲ့ရဆိုပါစို့တာတိုင်းရွာပြင်ကယာကင်းတစ်ခုမှာစွန့်လုံးကြေးရွာမှာဝက်လက်မြို့နယ်ကြီးကံမြောက်ရွာစကိုင်းတိုင်းထဲကကြေးရွာနေ နိုင်ငံအနှံ့စစ်ကြောင်းထိုးခံရတဲ့ကြွားတွေမှာမိသားစုဝင်တွေရဲ့ရှေ့အဖေခင်မောမောင်ဘွားတွေရဲ့ရှေ့အချိန်ချင်းမတိုင်းကြင့်ခံရပြီးမှရရက်ဆက်ဆက်တပ်ဖြတ်ခံလိုက်ရတဲ့အမျိုးသမီးတွေခမည်းရဲ့အမေအမညမတယောက်ယောက်သာပါသွားခဲ့ဆိုပါစို့မြောက်ခင်ရန်ရွာနာကတစ်ပင်ကြီးတစ်ပင်မှာချိတ်ဆွဲအရှင်လက်လက်မီးရှို့တက်ခံလိုက်ရတဲ့လူငယ်နှစ်ယောက်တယောက်ကခမည်းရဲ့ညီငယ်ဖြစ်ခဲ့ဆိုပါစို့ဘူးတလင်မြို့မှာစစ်မိတ်ဆရဲ့ကင်ပေါက်တက်ခံလိုက်ရတဲ့ခုနှစ်နှစ်သားအရွယ်ကလေးလေးခမည်းရဲ့သမီးလေးဖြစ်ခဲ့ဆိုပါစို့စီပါရွာထိတ်ကခြံစည်းရိုးတိုင်နေကြမှာအပိုင်းပိုင်းဖြက်ထိုးချိတ်ခံထားရတဲ့လူခန္ဓာအစိတ်အပိုင်းတွေခမည်းအဖေရဲ့အစိတ်အပိုင်းတစ်ခုခုပါသွားခဲ့တယ်ဆိုပါစို့လူအဖိုးတန်သားသမီးတွေကိုလက်လွတ်ဆုံးရှုံးအကောင်တိုင်းပြန်မဖြစ်နိုင်တော့တဲ့စိတ်နှလုံးတွေနဲ့နေ့စဉ်ရက်ဆက်ကြေကွဲလန်းဆွတ်နေကြရတဲ့မိခင်တွေများစွာတယ်ခမည်းလဲတယောက်အပါဝင်ဖြစ်ခဲ့ဆိုပါစို့တော်လန်ရေးအလံခြုံထားတဲ့သားအလောင်းကိုအလေးပြုငါသားတော်ဝင်ကြေပါတယ်ဆိုပြီးညက်ရီဝဲခုံပြုတ်ခဲ့ရတဲ့ဖခင်တွေများစွာတယ်မှာခမည်းလဲတယောက်အပါဝင်ဖြစ်ခဲ့ဆိုပါစို့ဆူဆူနေဖုံးလက
်ဗီဒီယိုအမျိုးကြီးကိုနာတော်တတ်ဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လင်းရီတိဂီတာအစီအစဉ်မှာတော့တင်းရီကီတီဖန်တေးစုတူတူရဲ့အတွင်းဖက်မှာလို့အမည်ရတဲ့တော်လှန်ရေးတိဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
ညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက် 8:00 နာရီခွဲနဲ့ည 8:00 နာရီခွဲအချိန်တွေမှာ ပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်